မြန်မာစစ်ကောင်စီအတွက်လက်နက်ရောင်းဝယ်မှုကိစ္စနဲ့ပတ်သက်ပြီးတော့စီစစ်ဖို့ထိုင်းပြည်တွေကိုကူညီမဲ့အလို့ဖွဲ့အစီအစဉ်ကိုဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom and Deuce ကကြိုဆိုလိုက်တယ်လို့ VOA ကိုပြောပါတယ်ရွေးကောက်တင်မြောက်ခံအစိုးရကို2021မှာဖြုတ်ချခဲ့တဲ့စစ်ကောင်စီအတွက်လက်နက်ဝယ်ယူရာမှာထိုင်းပြည်တွေပါဝင်နေဆိုပြီးတော့ Mr. Indru ရဲ့အစင်ကန်စာထွက်ပေါ်လာပြီးတလားလောက်ကြာပြီးခဲ့တဲ့ပတ်ကဒီအလို့အဖွဲ့ကိုထိုင်းကနေပြီးတော့ကြေညာသွားတာဖြစ်ပါတယ်ထိုင်းနိုင်ငံဟာဒီကိစ္စအပေါ်မှာတကယ့်ကိုအလေးနဲ့ထားပြီးတော့လက်နက်လွှဲပြောင်းရောင်းဝယ်မှုတွေကိုရပ်ဖို့အားထုတ်တာဖြစ်တယ်လို့စနေနေ့ကအင်တာဗျူးမှာ Mr. Indru ကပြောပါတယ်ပိတ်ဆို့ရေးယူရာကြောင့်လက်နက်ရောင်းဝယ်ရာမှာစစ်ကောင်စီအသုံးပြုတဲ့သူ့ရဲ့ဘဏ်တွေကိုစင်ကာပူကအရေးယူလိုက်ပြီးတဲ့နောက်ထိုင်းဘဏ်တွေကိုစစ်ကောင်စီဘက်ကအသုံးပြုလာခဲ့တာမှာဒေါ်လာတန်း120အထိရှိခဲ့တယ်လို့ Mr. Indru ရဲ့အစီအစဉ်ကမှာဖော်ပြခဲ့ပါတယ်အလုပ်ဖွဲ့ဟာစင်ကာပူလုတ်သွားတဲ့အတိုင်းလက်နက်ရောင်းဝယ်မှုမှာပါဝင်ပတ်သက်နေတဲ့ဘဏ်တွေပေါ်မှာအရေးယူလိမ့်မယ်လို့မျှော်လင့်နေကြောင်း Mr. Indru ကပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတုံ့ပြန်တာမရှိသေးပါဘူးခင်ဗျာ